မကြခင်ကျင်းပမဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့အစိုးရနဲ့ရွေးကောက်ပွဲကော်မရှင်ရဲ့ဆောင်ရွက်ချက်တွေအပေါ်တက်မတော်ကဝေဖန်လိုက်တဲ့အပေါ်မှာအစိုးရတာဝန်ရှိသူတွေကဒီကနေ့ပဲတုံ့ပြန်လိုက်တဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျွန်မမိခါပါ။လာမယ့်ရွေးကောက်ပွဲအတွက်ကြိုတင်ပြင်ဆင်ရမှာပြည်အောင်စုရွေးကောက်ပွဲကော်မရှင်နဲ့အစိုးရရဲ့ဆောင်ရွက်ချက်တွေဟာအားနည်းချက်တွေရှိနေတယ်ဆိုပြီးတက်မတော်ကာကွယ်ရေးဦးစီးချုပ်ရဲ့တနင်္လာနေ့ကထုတ်ပြန်လိုက်တဲ့ထုတ်ပြန်ချက်အပေါ်သမရာယုံကဒီကနေ့ပဲတုံ့ပြန်ပြောဆိုလိုက်တာပါ။တမရော်ရဲ့ထုတ်ပြန်ချက်နဲ့ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ရဲ့မကြသေးခင်ကတွစ်ဆုံမေးမြန်းခန်းတစ်ခုမှာမှတ်ချက်ပေးခဲ့တာတွေဟာဖွဲ့စည်းပုံနဲ့ကိုက်ညီမှုမရှိဘူးဆိုပြီးတမရော်ရုံညွှန်ကြားရေးမှူးချုပ်ဦးစော်ထေးကနေပြည်တော်သတင်းစာရှင်းလင်းပွဲမှာပြောဆိုလိုက်တာဖြစ်ပါတယ
်။တမရော်ရဲ့ထုတ်ပြန်ချက်တမရော်ကာကွယ်ရေးဦးစီးချုပ်နဲ့ Popular Magazine တို့တွစ်ဆုံမေးမြန်းခန်းမှာပြောကြားချက်တွေကဖွဲ့စည်းပုံအခြေခံဥပဒေနိုင်ငံဥပဒေများရဲ့အနှစ်သာရနဲ့ကိုင်းနေမှုမရှိပါဘူး
။တနင်္လာနေ့ကထုတ်ပြန်လိုက်တဲ့တမရော်ရဲ့သဘောထားကြေညာချက်မှာတော့နှွေးမှာ၈ရက်နေ့ကျင်းပမဲ့ရွေးကောက်ပွဲအတွက်အစိုးရနဲ့ပြည်ထောင်စုရွေးကောက်ပွဲကော်မရှင်တို့ရဲ့အဖက်ဖက်ကပြင်ဆင်မှုတွေဟာလုံလောက်မှုမရှိပဲအားနည်းချက်တွေတွေ့ရပြီးနောက်ဆက်တွဲရလဒ်တွေအတွက်အစိုးရအနေနဲ့တာဝန်ခံရမယ့်အကြောင်းဖော်ပြထားပါတယ်။ရွေးကောက်ပွဲအတွက်ကြိုတင်မဲ့ပေးတဲ့လုပ်ငန်းစဉ်တွေနဲ့ကတ်ယောဂါကာလကျင်းပမဲ့ရွေးကောက်ပွဲမှာယောဂါထိန်းချုပ်ရေးအစီအစဉ်တွေအားနည်းနေတာကြောင့်နောက်ဆက်တွဲစိုးကျိုးတွေရင်ဆိုင်ရနိုင်တယ်လို့လည်းတတိပေးပြောဆိုထားပါတယ်။တမရာယုံပြောခွင့်ရဦးစော်ထေးကတော့ရွေးကောက်ပွဲနဲ့ပတ်သက်လို့ဆောင်ရွက်ရမှာအားနည်းချက်တွေနဲ့ပတ်သက်လို့ဒီကနေ့သတင်းစာရှင်းလင်းပွဲမှာအတိအမှတ်ပြုလက်ခံခဲ့ပေမဲ့အခက်ခဲကြားကဆောင်ရွက်နေရတာဖြစ်တဲ့အကြောင်းကာကွယ်ပြောဆိုသွားခဲ့ပါတယ်။ရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းသာလိုတော့တဲ့အချိန်မှာပဲတမရော်နဲ့အစိုးရကြားအပြန်အလှန်ပြောဆိုမှုတွေကြောင့်ရွေးကောက်ပွဲအလွန်နိုင်ငံရေးအခြေအနေပေါ်စိုးရိမ်မှုတွေလည်းရှိနေပါတယ်။ပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းတဦးလည်းဖြစ်နိုင်ငံရေးလှည်လာတုံးသက်သူတဦးလည်းဖြစ်တဲ့ဦးရဲထွန်းကတော့ရွေးကောက်ပွဲအလွန်နိုင်ငံရေးအခြေအနေပေါ်စိုးရိမ်မိတယ်လို့သူကပြောဆိုလိုက်ပါတယ
်။ဟိုတက်ကလည်းအခု UEC ကိုထောက်ပြပြီးတော့အစိုးရကိုဝေဖန်နေတဲ့ကိစ္စကတစ်ဖက်နဲ့တစ်ဖက်နဲ့တင်းမာလာလို့ရှိရင်အခြေခဲတွေပေါ့နော်တစ်ဖက်ကြားမှာအဲ့လိုအခြေခဲတွေရှိနေတယ်ဆိုလို့ရှိရင်နောက်2020ပြီးလို့အစိုးရဆုံးအာဏာသိမ်းတဲ့အထိမရောက်တောင်မှပေါ့နော်ဆိုတာဟိုအစိုးရဆုံးဖြစ်နိုင်တာကတော့အာဏာသိမ်းတာပေါ့ဗျာအဲ့ဒီအထိမရောက်ရင်တောင်မှတက်နဲ့เนาะနိုင်ရတဲ့ NLD ပါတီကနိုင်ခဲ့မယ်ဆိုလို့ရှိရင် NLD ပါတီနဲ့ဂျားကဆက်ဆံရေးရတော့ဟိုကောင်းလာဖို့မမြင်ဘူးဗျเนาะဒီလိုပဲဟိုတကောင်းစင်းနဲ့မျက်ချေဆိုတဲ့ပုံစံမျိုးဖြစ်မှာအဲ့လိုဖြစ်မယ်ဆိုရင်ကျွန်တော်တို့အထူးသဖြင့်တော့ငញ្ញမ်းရေးတိဆောက်တဲ့ကိစ္စတွေဘာတွေမှာတော့ဟိုအနောက်ရှေ့အဟန်တာဖြစ်နိုင်မယ်လို့ကျွန်တော်ကအဲ့လိုတွေ့ပါတယ်ဗျ
သမရာယုံပြောခွင့်ရဥစော်ထေးကတော့ရွေးကောက်ပွဲကျင်းပကနေမှအစိုးရနဲ့ရွေးကောက်ပွဲလုပ်ငန်းစဉ်ပေါ်ဝေဖန်မှုတွေချိန်ချောက်မှုတွေကိုတတိထားဖို့လိုတယ်လို့လည်းသတင်းစာရှင်းလင်းပွဲမှာမှတ်ချက်ပေးပြောဆိုခဲ့ပါတယ်
။ဘာမက်ဆေ့ပေးခြင်းလဲဆိုတော့နမနိုင်ငံသားတွေအတွက်အထူးပဲရေးကြည့်တယ်။ပြည်သူလူထုကိုမက်ဆေ့ပေးလိုတာကတော့တင်ပြပါတိုင်းကျွန်တော်ပြည်သူတွေရွေးနိုင်တယ်။အဲ့တော့ကိုဆိုင်ရဆိုင်ရကဏ္ဍကနေပြီးတော့ဝိုင်းဝန်းပူးပေါင်းဆောင်ရွက်သွားကြဖို့ဒီပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲပြပြအောင်ချိန်ခိုက်လှုံ့ဆော်မှုတွေကိုအထူးသတိပြုကြဖို့ပြီးရင်တော့နောက်ဆုံးကျွန်တော်တို့ရဲ့ဘန်းနိုင်ကတော့နိုဝင်ဘာလ၈ရက်နေ့မှာကျင်းပမယ့်ပါတီစုံဒီမိုကရေစီထွေထွေရွေးကောက်ပွဲအောင်မြင်မြင်ဖြစ်မြောက်ရေးတဲ့ဝန်ရံကြဖို့ပဲဖြစ်ပါတယ
်နိုဝင်ဘာ၈ရက်နေ့ကျင်းပမယ့်ရွေးကောက်ပွဲမှာတော့နိုင်ငံရေးပါတီပေါင်း90ကျော်နဲ့တသီးပုဂ္ဂလ90ရေတွေဝင်ရောက်ရှင်ပြိုင်ကြမှာဖြစ်ပြီးမဲပေးခွင့်ရှိသူ38တန်းကျော်ရှိမယ်လို့ရွေးကောက်ပွဲကော်မရှင်ကခန့်မှန်းထားပေမဲ့လွတ်လပ်မြတ်တဲ့အခြေအနေမရှိဘူးဆိုပြီးတိုင်းနယ်ပြည်နယ်6ခုကမဲဆန္ဒနယ်တွေကိုရွေးကောက်ပွဲမကျင်းပဖို့ကြေညာထားတဲ့အတွက်မဲဆန္ဒရှင်ခန့်မှန်းစီတသန်းကျော်လောက်မဲပေးခွင့်ဆုံးရှုံးရမယ့်အခြေအနေမှာရှိနေပါတယ်ရှင်။ကျွန်မမေခါပါ VOA အတွက်သတင်းပေးပို့ထားတာဖြစ်ပါတယ်။